မင်္ဂလာညနေခင်းပါသောတာရှင်များရှင်2019ခုနှစ်ဧပြီလ19ရက်တောက်ကြနေညနေခင်း VOA မြန်မာပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19နဲ့25တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။တောက်ကြညနေခင်းရဲ့အစီအစဉ်မှုကကျွန်မစုပေါ်ပါရှင်။
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ရုရှားရဲ့စုံစမ်းမှုတွေကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ဟန်တာကိုကြိုးစားခဲ့တာရှိမရှိအချင်းချင်းစစ်ဆေးခဲ့တဲ့အကြောင်းအထူးစုံစမ်းစစ်ဆေးမှုရဲ့အစဉ်ကစားကဖော်ပြပါရယ်ပါရီမြို့တော်ကနော်ထရဒမ်ဘုရားကျောင်းမိလောင်မှုနဲ့ပတ်သက်လို့ UNESCO ကုလသမဂ္ဂဖွဲ့နဲ့ပြည်သူ့သမ္မတတို့ဒီနေ့တွေ့ဆုံပါရယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မွန်နဲ့သူကြီးညာပေးသွားမှာပါ
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေမှာတော့2016အမေရိကန်ရွေးကောက်ပွဲမှာရုရှားတို့ကဝင်ရောက်ဆွတ်ဖက်ခဲ့ခြင်းရှိမရှိကိုတော့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့နှစ်နှစ်နီးပါးကြာစုံစမ်းခဲ့တဲ့အစီရင်ခံစာလွှတ်တော်နဲ့အမေရိကန်ပြည်သူတွေကြာတာပရင်းတွေမှာကြည့်ရှုခွင့်ရလိုက်ပါပြီမြန်မာနိုင်ငံဆိုင်ရာသတင်းလွှာမှာတော့မြေဆုပ်ဆဲစီမံကိန်းအပီးတိုင်ဖြတ်သိမ်းနိုင်ရေးလှုပ်ရှားမှုတွေထဲမှာအေယာဝတီကိုပြန်ပြီးတော့ရွေးကြဖို့ပြည်သူကတိုက်တွန်းပါတယ်
အဲ့တော့ကျွန်တော်တို့ကဒါအစိုးရအနေနဲ့ဒီလိုပြန်ရွေးဖို့ဆုံးဖြတ်ခြင်းနဲ့ငွေကြေးမှာကဲကဲရှိနေတယ်ဆိုရင်ဒါပြည်သူကဝိုင်းချင်တယ်
ပြည်သူကနေပြီးတော့မှငွေကြေးတွေဝိုင်းပြီးတော့ထည့်သွားကြမယ်ဆိုတဲ့အကြောင်းဒေါက်တာထွန်းလွင်ပြောပြပေးသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်တကြံတွင်းမှာမြန်မာနိုင်ငံကိုပြန်တဲ့ထိုင်းနိုင်ငံကရွှေပြောင်းအလုံသမားတွေတရက်ကိုလူဦးရေ6,000လောက်အလုံးရင်းနဲ့အိမ်ပြန်နေကြတဲ့အကြောင်းသတင်းပေးပို့ချက်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့တောက်ကြညနေကင်းတွင်နောက်ဆုံးရထားတဲ့သတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရန့်နိုင်ရခဲ့တဲ့2016သမ္မတရွေးကောက်ပွဲမှာရုရှားရဲ့နှောက်ယှက်မှုတွေကိုစုံစမ်းစစ်ဆေးရမှာသမ္မတကဟန်တာဖို့ကြိုးစားခဲ့တာရှိမရှိအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာက7ချိန်စစ်ဆေးခဲ့ပါတယ်ဒါပေမဲ့လည်းသမ္မတအနေနဲ့ဥပဒေချိုးဖောက်ဖို့ထိရည်ရွယ်ခဲ့ကြောင်းတတိပြန်နိုင်တဲ့ထောက်ထားမျိုးတော့မတွေ့ခဲ့ပါဘူးဒီမိုကရက်ပါတီသမ္မတလောင်းဟီလာရီကလင်တန်နဲ့ရှင်ပြန်ခဲ့တဲ့ရွေးကောက်ပွဲမှာအသာရနိုင်မှုထရန့်ဒါမှမဟုတ်သူစည်းရုံးရေးဖွဲ့နဲ့ရုရှားတို့ကြားပူးပေါင်းကြံစည်ခဲ့တဲ့အထောက်အထားမတွေ့ရကြောင်းလည်းမနေ့တုန်းကတရားဝင်ထုတ်ပြန်လိုက်တဲ့စာမျက်နှာ448မျက်နှာရှိတဲ့အထူးစုံစမ်းရေးမှုရဲ့အစီရင်ခံစာကမှတ်ချက်ပေးထားပါတယ်ရုရှားဆိုရနဲ့ပတ်သက်သူတွေနဲ့ထရန့်စည်းရုံးရေးဖွဲ့ဝင်တချို့တို့ကြားဆက်နွယ်မှုတွေရှိကြောင်းစုံစမ်းတွေ့ရှိထားပေမဲ့ရာဇဝတ်ကြောင်းနဲ့အရေးယူနိုင်လောက်တဲ့ထောက်ထားမတွေ့ရကြောင်းလည်းအထူးစုံစမ်းရေးမှူးမူလာရဲ့အစီရင်ခံစာမှာဖော်ပြထားတာပါဒါပေမဲ့လည်းရွေးကောက်ပွဲမှာရုရှားရဲ့ဂျောင်းဝင်နောက်ရှက်မှုတွေပေါ်စုံစမ်းနေရတာကိုမလိုလားတဲ့သမ္မတကစွတ်ဖက်ဟန်တာကိုကြိုးပမ်းတဲ့လုပ်ရည်တွေကိုလည်းကိုးကားဖော်ပြထားပါတယ်စုံစမ်းရေးလုပ်ငန်းတွေဆောင်ရွက်နေချိန်မှာပဲအထူးစုံစမ်းရေးမှူးကိုတရားရေးဌာနကဖယ်ရှားပစ်ဖို့အင်ပီရောဥပဒေရေးအကြံပေးဒွန်မဂန်က2019ခုနှစ်ဇွန်လတည်းပြောခဲ့ဘူးတာကိုလည်းစုံစမ်းစစ်ဆေးသူတွေတွေးရှိခဲ့ကြပါတယ်။ဒါမှမဟုတ်အင်ပီရိုဥပဒေချန်ပီပို့ကတော့သမ္မတကညွန့်ကြားတာမဟုတ်တဲ့အကြောင်းငင်းဆန်ထားတာပါ။အထူးစုံစမ်းစစ်ဆေးမှုတွေမတိုင်ခင်ရုရှားရဲ့စစ်ပတ်မှုတွေကိုစုံစမ်းရမှာဥဆောင်ခဲ့ဘူးတဲ့အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးဘျူရို FBI ကြီးကဂျိမ်းစ်ကွန်မီကိုသမ္မတထရန့်ယာယီကဖြုတ်ခဲ့တာကိုလည်းအထူးစုံစမ်းရေးမှူးလာကစုံစမ်းခဲ့ပါတယ်။
အထူးစုံစမ်းရေးမှူးရောဘတ်မိုလာရဲ့စုံစမ်းမှုအစီရင်ခံစာထဲမှာသမ္မတဒေါ်နယ်ထရမ့်ကိုအပြစ်ကနေလုံးဝလွတ်တယ်လို့အတိအကျပြောမထားပေမဲ့သမ္မတကတော့သူလုံးဝအပြစ်ကင်းတယ်လို့ပြောနေပါတယ်။ဂျာတာဘရင်းနစ်မနက်ကအစီရင်ခံစာထုတ်ပြန်ပြီးမကြာခင်အင်ပီရိုမှကျင်းပတဲ့အခမ်းအနားတစ်ခုအတွင်းသမ္မတကသူ့အတွက်စိတ်ချမ်းသာစရာကောင်းတဲ့နေ့ဖြစ်တယ်လို့ပြောကြပြီးရုရှားနဲ့လုံးဝပူးပေါင်းဆောင်ရွက်ခဲ့ခြင်းမရှိဘူး။တရားစီရင်ရေးကိုလုံးဝနှောက်ယှက်ခဲ့ခြင်းမရှိဘူးလို့ဆိုခဲ့ပါတယ်။ Easter ရုံးပိတ်ရက်အနားယူဖို့ Florida ကသူပိုင်မာရာလာကိုအပန်းဖြေနေရကိုဂျာတာရင်းနေညနေပိုင်းကရောက်သွားချိန်မှာလဲသမ္မတက Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့တာမှာ2016ရွေးကောက်ပွဲမှာရုရှားနဲ့ပတ်သက်တဲ့စိုးရိမ်စရာမှန်သမျှကသမ္မတအိုဘားမားလက်ထက်မှာတည်းကဖြစ်နေတာဖြစ်ပြီးတော့တည့်ရက်နဲ့သမ္မတအိုဘားမားအရေးယူဆောင်ရွက်မှုမလုပ်ခဲ့ဘူးလို့ရေးပါတယ်။အရေးအကြီးဆုံးကတော့ရွေးကောက်ပွဲကိုမထိခိုက်ခဲ့ဘူးလို့လဲသမ္မတထရမ့်က Twitter ပေါ်မှာရေးသားခဲ့ပါတယ်။စုံစမ်းမှုရဲ့ရလဒ်ကတော့သမ္မတအပြည့်အဝအောင်ပွဲခံနိုင်တာဖြစ်ပြီးရာဇဝတ်ကြောင်းကနေအမားမလုပ်ခဲ့ဘူးဆိုတာရှင်းတယ်လို့သမ္မတရဲ့ပုံကိုရေးရှိနေတွေကလည်းကြေညာချက်ထုတ်ပြန်ပါတယ်။အထူးစုံစမ်းရေးမှုရဲ့စီရင်ခံစာထဲမှာတော့သမ္မတစုံစမ်းစစ်ဆေးခံရတယ်ဆိုတာမဟုတ်ဘူးလို့ FBI အကြီးအကဲ James Comey ကလူသိရှင်ကြားပြောဖို့ညှင်းဆန်တဲ့အတွက်သူ့ကိုယာတုကနေဖယ်ရှားခဲ့တယ်ဆိုတော့ခိုင်မာတဲ့အထောက်အထားတွေတွေ့ရတယ်လို့ဖော်ပြထားတာပါအသေးချာစုံစမ်းမှုတွေအရသမ္မတဟာတရားစီရင်ရေးကိုနှောက်ယှက်ဖို့မလုပ်ခဲ့တာရှင်းရင်ဒီကိစ္စကိုပြက်ပြက်သားသားပြောမှဖြစ်ပေမဲ့ ပြောဖို့ခက်တဲ့အချက်တွေလည်းတွေ့ရတယ်လို့အစီရင်ခံစားထဲမှာရေးထားပါတယ်ဒါအပြင်သမရအနေနဲ့တရားစီရင်ရေးကိုနှောက်ယှက်ခဲ့ခြင်းရှိမရှိဆိုတာကိုဖွဲ့စည်းပုံအရလွှတ်တော်ကဆုံးဖြတ်နိုင်တယ်လို့လည်းအထူးစုံစမ်းရေးမှုကအစီရင်ခံစားထဲမှာပြောကြားထားပါတယ်
မလိနေမှာဝန်ကြီးချုပ်စွန်မေလိုပိုပေးရေးမိုင်ကနဲ့အစိုးရဖွဲ့တစ်ဖွဲ့လုံးမနေ့ကပဲနှုတ်ထွက်သွားပါတယ်ဝန်ကြီးချုပ်နဲ့အစိုးရဖွဲ့ရဲ့နှုတ်ထွက်စာကိုလက်ခံလိုက်တဲ့အကြောင်းလဲသမ္မတအီဗရာဟင်ဘူဘကာခိုင်တာရဲ့ရုံးကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါပြီးခဲ့တဲ့လတိုင်းမှာတော့ဒိုဂန်လူမျိုးစုရဲ့လက်ချဲလို့တန်တရားရှိနေတဲ့ဖူလာနီလူမျိုးစုမွန်းပြည်သမား160လောက်အစုလိုက်ပြုံးလိုက်တပ်ဖြတ်ခံရမှုပါဝင်နိုင်ငံလေဘန်းကအကျဉ်းဖက်လို့ရတွေ့ကြီးထွားလာပြီးနောက်မှာပဲဝန်ကြီးချုပ်နဲ့အစိုးရဖွဲ့နှုတ်ထွက်သွားတာဖြစ်ပါတယ်ဖူလာနီနဲ့ဒိုဂွန်လူမျိုးစုတွေကြားတိုက်ခိုက်မှုတွေကြောင့်လွန်ခဲ့တဲ့နှစ်အတွင်းအမျိုးသမီးအမျိုးသားနဲ့ကလေးတွေ600လောက်သေဆုံးရတဲ့အကြောင်းလဲကုလသမဂ္ဂကသတင်းထုတ်ပြန်ထားတာပါဆူရကအကြမ်းဖက်မှုတွေကိုမထိန်းနိုင်တဲ့အတွက်လွန်ခဲ့တဲ့သတင်းနှစ်ပတ်မှာပဲဘာမာကိုမြို့တော်မှာဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တာဖြစ်ပါတယ်2012ခုနှစ်တုန်းကဆီယနာတိမ်မှုနဲ့ယာယီကျုံခဲ့ရတာကိုအခွင့်ကောင်းယူပြီးအစ္စလာမ်စစ်သွေးကြွတွေမာလီနိုင်ငံမြောက်ပိုင်းကနေရာတော်များကိုထိန်းချုပ်ခဲ့တဲ့အတွက်တိုက်ပွဲမှာတည်ငြိမ်မှုရအောင်ပြန်လည်ကြိုးပမ်းနေရတာဖြစ်ပါတယ်အစ္စလာမ်ဆွေးနွေးတွေကိုတော့လာတော့ကြမှာပဲပြင်သစ်တပ်တွေကတိုက်ထုတ်နိုင်ခဲ့ပေမဲ့စစ်သွေးကြွတွေကတော့ဂျန်နေဆဲဖြစ်ပြီးကုလသမဂ္ဂရဲ့ညင်ချင်းထင်းထင်းတပ်တွေရှိနေတဲ့ကြားမှာပဲမကြာခဏအကြမ်းဖက်တိုက်ခတ်မှုတွေနဲ့လည်းကြုံနေရဆဲဖြစ်ပါတယ်
မြောက်ပိုင်းအိုင်ယာလန်နယ်မှာဂျာတာရီနီကဖြစ်ပွားခဲ့တဲ့အထီးကရုံအတွင်းအမျိုးသမီးတဦးပြစ်ဒဏ်ခံခဲ့ရပါတယ်။လန်ဒန်ဒရီခရိုင်ခရီဂန်မြို့မှာဖြစ်ပွားတဲ့ပြစ်ခတ်မှုမှာသေဆုံးခဲ့သူဟာအသက်29နှစ်အရွယ်သတင်းတောက်လိုင်ရာမက်ကီးဖြစ်ပြီးတော့ IRA New IRA ခွဲထွက်ရေးအဖွဲ့ကလုတ်တယ်လို့တန်တရားရှိကြောင်းရဲတပ်ဖွဲ့ကပြောပါတယ်။ပြစ်ခတ်မှုကိုအကြမ်းဖက်လုပ်ရဖြစ်တဘောထားတယ်လို့လူသက်မှုဖြစ်စုံစမ်းနေတယ်လို့မြောက်ပိုင်းအိုင်ယာလန်ဒူရဲချုပ်မတ်ခေမယ်တန်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။မြောက်ပိုင်းအိုင်ယာလန်ကအကြီးဆုံးနိုင်ငံရေးပါတီကြီးတွေဖြစ်တဲ့သမ္မတနိုင်ငံထူထောင်လို့တဲ့ရှင်ဖိန်ပါတီနဲ့ဗြိတိန်အစိုးရလိုလားတဲ့ Democratic Unionist ပါတီတို့ကပြစ်ခတ်မှုကိုဝေဖန်ပြစ်တင်ကြပါတယ်လူမှုကွန်ရက်တွေပေါ်မှာတင်ခဲ့ကြတဲ့ဂျာတာရီနီညကဖြစ်တဲ့အထီးကရုံးဗီဒီယိုတွေအတွင်းမော်တော်ကားနှစ်စီးမိလောင်နေတာမြင်ရတယ်လို့ခေါင်းဆိုအင်ဂျီဝတ်ထားကြသူတွေကအိမ်လုံးမိလောင်ဘုံးတွေနဲ့ရဲတွေကိုပြစ်ပေါက်တိုက်ခိုက်နေကြကိုလည်းတွေ့ရပါတယ်။အိုင်ယာလန်ကိုဗြိတိန်အစိုးရအုပ်ချုပ်မှုအောက်ကနေခွဲထွက်ပြီးတီးခြားနိုင်ငံတည်ထောင်ခြင်းနဲ့လက်နက်ကင်ခွဲထွက်ရေးသမားတွေ1916ခုနှစ်မှာတပုံထားခဲ့ကြတဲ့ Easter Rising နှစ်ပတ်လည်း Easter ရုံးပိတ်ရမတိုင်ခင်မှာအခုလိုတိုက်ခိုက်မှုတွေဖြစ်ပွားတာဖြစ်ပါတယ်။မြောက်ပိုင်းအိုင်ယာလန်နဲ့မှာခွဲထွက်ရေးလိုလားသူတွေရဲ့လှုပ်ရှားမှုတွေဟာလက်တလော့ပိုများလာတယ်လို့လေလာသူတွေကပြောပါတယ်ရှင
် VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်သံမြန်မာဝိုင်းစီစဉ်ရဲ့တောက်ကြံနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ပြည်သူနိုင်ငံပါရီမြို့တော်ကနော်ထရဒမ်ကက်သီဒရယ်ဘုရားကျောင်းမိလောင်မှုဖြစ်ခဲ့ပြီးတဲ့နောက်ကုလသမဂ္ဂရဲ့ပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာအဖွဲ့ UNESCO ကိုယ်စားဖွဲ့နဲ့သမ္မတအီမနျူအယ်မက်ခရွန်တို့သမ္မတနန်းတော်မှာဒီနေ့တွေ့ဆုံဆွေးနွေးပါတယ်။ကမ္ဘာ့ရဲ့နော်ထရဒမ်ဘုရားကျောင်းကြီးကိုတော့ယဉ်ကျေးမှုအမူအနေတစ်ခုဖြစ် UNESCO က1992ခုနှစ်မှာအတိအမှတ်ပြုထားတာပါ။ဒီသတင်းပတ်အစောပိုင်းမိလောင်မှုဖြစ်ရာဘုရားကျောင်းကိုတွားရောက်ကြည့်ရှုခဲ့တဲ့ UNESCO ရဲ့ကမ္ဘာ့အမူအနေဌာနညွှန်ကြားရေးမှူးမစ္စတစ်ရော့စ်လာကတော့အလက်ခက်လျာဖျားကြောင်ရဲ့ခေါင်းမိုးသုံးပုံနှစ်ပုံလောက်ပျက်စီးသွားတယ်လို့ပြောပါတယ်။သမ္မတမက်ခရွန်ကတော့ပြင်သစ်နိုင်ငံမှာနွေရာသီအိုလံပစ်အားကစားပွဲတော်ကျင်းပမဲ့2024ခုနှစ်မတိုင်ခင်ပြင်ဆင်မှုတွေပြီးသက်နိုင်မှုမျှော်လင့်ထားတာပါ။ဒါပေမဲ့လည်းကျွမ်းကျင်သူတွေကတော့၅နှစ်အတွင်းပြင်ဆင်မှုသတ်မှတ်ချက်ဟာလက်တွေ့မကျဘူးလို့ပြောဆိုနေကြပါတယ်။
တရုတ်အစိုးရရဲ့ခေတ်သစ်ပိုလန်မှကြီးဖောက်လုံးမှုဆိုင်ရာ BRI Forum ဆွေးနွေးပွဲကိုကမ္ဘာနိုင်ငံ38နိုင်ငံကခေါင်းဆောင်တွေတက်ရောက်မယ်လို့တရုတ်အစိုးရကပြောကြားလိုက်ပါတယ်။ April 25ကနေ29ရက်အထိကျင်းပမဲ့ BRI ဆွေးနွေးပွဲတွေမှာတရုတ်သမ္မတရှီဂျင်ပင်က26ရက်နေ့ကျရင်ဖွင့်ပွဲမိန့်ခွန်းပြောကြားမှာဖြစ်ပြီးတက်ရောက်လာတဲ့နိုင်ငံခေါင်းဆောင်တွေနဲ့29ရက်နေ့မှာထိပ်သီးဆွေးနွေးမယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဝန်ကြီးကဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။တရုတ်နိုင်ငံကနေအာရှ၊ဥရောပ၊အာဖရိကတိုက်နိုင်ငံတွေကိုဆက်သွယ်ကွန်ရက်ဖြတ်နေတဲ့ခေတ်သစ်ပိုလန်မှကြီးစီမံကိန်းအတွင်းနိုင်ငံတကာရဲ့ပူးပေါင်းဆောင်ရွက်မှုအကြောင်းအဓိကထားဆွေးနွေးကြမှာပါ။က ကမ္ဘာလန်းစီမံကိန်းတွေကနေအကျိုးအမြတ်တွေကိုအားလုံးမျှဝေခန်းစားနိုင်ဖို့နိုင်ငံစုံပါဝင်ရေးနဲ့စီးပွားရေးဈေးကွက်တွေပို့ပြီးဖွံ့ဖြိုးရေးကိစ္စတွေနဲ့ပတ်သက်လို့ဘုံသဘောတူညီချက်တွေရရှိဖို့ဆွေးနွေးလိမ့်မယ်လို့လည်းနိုင်ငံသားရေးဝန်ကြီးဝန်ကြီးကပြောပါရယ်အခုနှစ် BRI Forum ဆွေးနွေးပွဲမှာမြောက်ကိုရီးယားနိုင်ငံပါဝင်မှာဖြစ်ပြီးဒါဟာဘာမှမထူးခြားဘူးလို့လည်းသူကဆိုခဲ့ပါရယ်တရုတ်နဲ့ကုန်သွယ်ရေးတင်းမာမှုတွေဖြစ်နေတဲ့အမေရိကန်ပြည်ထောင်စုကတော့အငယ်တန်းအစိုးရကိုယ်စားလှယ်တွေကိုပဲဆေးလွှတ်မှာဖြစ်ပါရယ်တရုတ်နိုင်ငံသားရေးဝန်ကြီးရဲ့အပြောအရနိုင်ငံပေါင်း150ကျော်ကဆွေးနွေးပွဲကိုကိုယ်စားလှယ်တွေဆေးလွှတ်ဖို့ရှိတယ်လို့ပြောပါရယ်မြန်မာနိုင်ငံကတော့နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်တက်ရောက်ဖို့ရှိပြီး24ရက်နေ့မှာတရုတ်နိုင်ငံသွားမယ်လို့မျှော်လင့်ရပါရယ်
အင်ဒိုနီးရှားနိုင်ငံမှာဗိုလ်ရုံးကသမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတဂျိုကိုဝီဒိုနဲ့ရှင်ပြန်ခဲ့တဲ့အငြိမ့်စားပူချုပ်ကြီးပရာပိုလိုဆူပြန်တိုကသူ့နိုင်ရတဲ့အကြောင်းကြေညာလိုက်ပါတယ်။ကောက်ယူရရှိထားတဲ့မေယာလက်တီအရထောက်ခံမဲ့62ရာခိုင်နှုန်းနဲ့လက်ရှိသမ္မတကိုနိုင်ရတဲ့အကြောင်းဒုသမ္မတလောင်းဖြစ်ရှင်ပြန်ခဲ့သူစီဝိုင်းလုပ်ငန်းရှင်ဆန်ဒီယာဂိုအနွန်အပြင်နိုင်ငံရေးပါတီကကိုယ်စားလှယ်နဲ့ထောက်ခံသူတွေခြံရံထားတဲ့ဂျကာတာမြို့တော်နေအိမ်ကမနေ့ကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုလိုက်တာပါ။ဒါပေမဲ့လည်းမေယာလက်တီကိုစစ်တမ်းကောက်ယူထားကြတဲ့အေဂျင်စီတွေရဲ့ကိန်းဂဏန်းတွေအရကတော့လက်ရှိသမ္မတနဲ့ဒုသမ္မတဖြစ်ရှင်ပြန်ခဲ့တဲ့မာရော့ဖ်အမန်နိုကထောက်ခံမဲ့53ရာခိုင်နှုန်းနဲ့55ရာခိုင်နှုန်းအသီးသီးရရှိထားပြီးပြန်ဖက်သမ္မတလောင်းဆူပြန်တိုနဲ့ဒုသမ္မတလောင်းဦးနိုတို့ကတော့54ရာခိုင်နှုန်းနဲ့56ရာခိုင်နှုန်းအသီးသီးရရှိထားကြောင်းဖော်ပြထားပါတယ်။တရားဝင်မေယာလက်တီကိုတော့အင်ဒိုနီးရှားရွေးကောက်ပွဲကော်မရှင်ကရှေ့လာတဲ့ကြမှာထုတ်ပြန်သွားမှာဖြစ်ပါတယ်။
လီဘီယာနိုင်ငံထရီပလီမြို့တော်အနောက်တောင်ပိုင်းလူနေရပ်ကွက်တစ်ခုပေါ်မော်တာကြီးတွေကျခဲ့တဲ့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီလက်ရှိဥက္ကဋ္ဌကအစိုးရအကြောင်းပြောကြားခဲ့ပါတယ်။ထရီပလီမြို့တော်မှာကုလသမဂ္ဂကြောထောက်နောက်ခံပေးထားတဲ့အစိုးရတပ်တွေနဲ့အရှေ့ပိုင်းကလီဘီယာအမျိုးသားတပ် LNA တို့တိုက်ပွဲဖြစ်နေတာသတင်းနှစ်ပတ်ရှိနေချိန်မှာအခုလိုလူနေရပ်ကွက်အပေါ်ရော့ကက်ဒုံးကျည်တွေနဲ့တိုက်ခိုက်တာဖြစ်ပါတယ်။လီဘီယာနဲ့ပတ်သက်လို့ခိုင်မာတဲ့ဆုံးဖြတ်ချက်ချဖို့လိုနေပြီးလောလောဆယ်တော့ဆုံးဖြတ်ချက်အတွက်သဘောတူမှုမရသေးဘူးလို့အလှည့်ကြဥက္ကဋ္ဌခရစ်စတော့ဖ်ဝိုက်စကန်ကပြောပါတယ်။လီဘီယာဆိုင်ရာကုလသမဂ္ဂအထူးတန်တမန်ဟာဆန်ဆာလာမီကလုံခြုံရေးကောင်စီကိုလီဘီယာအခြေအနေနဲ့ပတ်သက်လို့ကြားသာပေးနေတော့ကတကပိတ်တင်ပြဆွေးနွေးခဲ့ပါတယ်။ဆွေးနွေးပွဲအတွင်းမှာဆုံးဖြတ်ချက်မူကြားအပေါ်လက်မခံနိုင်ဘူးလို့အမေရိကန်နဲ့ရုရှားနိုင်ငံတို့ကပြောကြားခဲ့ကြပါတယ်။လီဘီယာနိုင်ငံတဲကိုလက်နက်တွေလှည့်ဝင်နေတယ်လို့အင်မတန်ဆိုးဝါးတဲ့လူသားဘေးဒုက္ခကြီးကြရောက်မဲ့အခြေအနေကိုဦးတည်နေတယ်လို့အထူးတပ်တမန်ဆာလမီကပြောပြီးတော့အပြစ်အခက်ရဲ့ဆဲဖို့တောင်းဆိုနေပါတယ်။လီဘီယာအစိုးရတပ်တွေနဲ့ LNA တပ်တွေကြားတိုက်ပွဲတွေဟာဧပြီလဇန်းမှာစတင်ခဲ့တာဖြစ်ပါရဲ့ရှင
်။တောက်ကြညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်လူဦးနဲ့မဆုမြတ်မွန်တို့တင်ဆက်ပေးခဲ့တာဖြစ်ပါရဲ့ရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်းထဲ VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်။အခုအယူအဆထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးခြင်းပါတယ်။2016ခုနှစ်အမေရိကန်ရွေးကောက်ပွဲမှာရုရှားကဝင်ရောက်ဆွတ်ဖက်ခဲ့ခြင်းရှိမရှိအထူးစုံစမ်းစစ်ဆေးရမှုရောဘတ်မူလာရဲ့နှစ်နှစ်နီးပါးကြာစုံစမ်းခဲ့တဲ့အစီရင်ခံစာကိုတော့လွှတ်တော်နဲ့အမေရိကန်ပြည်သူတွေကြာသပတေးနေ့ကကြည့်ရှုခွင့်ရလိုက်ပါပြီ။အမေရိကန်သမ္မတမစ္စတာထရန့်ရဲ့မဲဆွယ်စီယုံရေးအဖွဲ့နဲ့ရုရှားအဖွဲ့တို့ကြားမှာပူးပေါင်းဆောင်ရွက်ခဲ့တဲ့ဆိုတဲ့အထောက်အထားမတွေ့ရကြောင်းအစီရင်ခံစာမှာဖော်ပြထားပေမဲ့လို့သမ္မတနဲ့သူ့လူတွေအနေနဲ့ဥပဒေကိုချိုးဖောက်ဖို့ကြံစည်ခဲ့ခြင်းရှိမရှိဆိုတာကိုတော့မစ္စတာမူလာအနေနဲ့ယတိပြတ်ကောက်ချက်မချနိုင်ခဲ့ပါဘူး။အတိုက်ခံဒီမိုကရက်တွေဘက်ကတော့ဥပဒေချိုးဖောက်လို့ယူဆလို့ရနိုင်တဲ့အစီရင်ခံစာပါ။တိရှိချက်အစ်စ်တွေပေါ်အခြေခံပြီးတော့လွှတ်တော်အနေနဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်ဖို့ဖိအားပေးလှုံ့ဆော်နေပါတယ်။ဒီကြောင့် VOA သတင်းတော့ဂျင်မလုံးဝါရှင်တန်ကနေသတင်းပေးပို့ထားတာကိုဇော်ဝင်းလိုက်ပြောပြပေးပါရှင
်။မူလအစီရင်ခံစာထွက်လာပြီးတဲ့နောက်အင်ဂျီတော်မှာသမ္မတဒေါ်နယ်ထရမ့်ကတော့စိတ်လက်ပေါ့ပါနေပုံရပါတယ
်။ I'm having a good day too. It was called No collusion, no obstruction.
ဖိတ်ချတာတဲ့ခေါင်းလင်းလေးပါ။ဒါကိုရုရှားနဲ့ပူးပေါင်းဆောင်ရွက်တာဥပဒေချိုးဖောက်တာမရှိဘူးလို့ခေါ်ပါတယ်။ဘယ်တော့မှမရှိခဲ့သလိုနောင်လဲရှိမှာမဟုတ်ပါဘူး။
ဒါပေမဲ့စုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့သမ္မတကသူ့ရဲ့ဩဇာအရှိန်အဝါတုံးပြီးဝင်ရောက်ဆွတ်ဖက်ပြီးဥပဒေကိုချိုးဖောက်ခဲ့သလားဆိုတဲ့မေးခွန်းနဲ့ပတ်သက်လို့အစီရင်ခံစာမှာဖော်ပြထားတာကသမ္မတပြောတာနဲ့လွဲနေပါတယ်။အထူးစုံစမ်းရေးမှူးရောဘတ်မိုလာကိုဖယ်ရှားပစ်ဖို့အင်ပီရိုရှစ်နေဒွန်မက်ဂန်ကိုသမ္မတကအမိန်ပေးခဲ့ဘူးကြောင်း AP သတင်းတောက်ချက်ဒေးကပြောပါတယ်။
Now McGahn rebuffed this effort, but it shows how the president, and the report quotes him, saw the probe as a possible.
ဒီစားမက်ကန်ဘက်ကအခုညင်းနေပြီမလဲ။သူ့ကိုကိုးကားပြီးရေးထားတဲ့သတင်းကိုကြည့်မယ်ဆိုရင်တော့ဒီစုံစမ်းစစ်ဆေးမှုဟာသူ့ရဲ့သမ္မတရာထူးနဲ့အခွင့်အာဏာတွေဆုံးရှုံးသွားစေမယ်လို့လှုံ့ဆော်မှုလို့သမ္မတဘက်ကယူဆခဲ့ပါတယ်။
2016ခုနှစ်အတွင်း Trump Message စီရင်အဖွဲ့နဲ့ရုရှားအကြအချင်းချင်းဆက်သွယ်မှုတွေရှိခဲ့တယ်ဆိုတာကိုအစိုးရခန်းစာမှာဖော်ပြထားပေမဲ့ရာဇဝတ်မှုနဲ့ဆွဲချက်တင်နယ်လောက်တဲ့လုံလောက်တဲ့အထောက်အထားမတွေ့ရဘူးလို့ဆိုပါတယ်ဒါပေမဲ့သမရအနေနဲ့ဥပဒေကိုချိုးဖောက်ခဲ့ခြင်းရှိမရှိဆိုတဲ့ကိစ္စကိုတော့မစ္စတာမူလာကမှတ်ချက်ပေးမထားပါဘူးမစ္စတာထရန့်အနေနဲ့ဥပဒေချိုးဖောက်ခဲ့တယ်လို့ဖော်ပြမထားသလိုအပြစ်မရှိဘူးလို့လည်းအစိုးရခန်းစာမှာဖော်ပြမထားပါဘူးအဆုံးသတ်မှာတော့ဥပဒေချိုးဖောက်တယ်ဆိုတဲ့အချက်နဲ့ရှစ်ဆက်ဆောင်ရွက်ဆရာလုံလောက်တဲ့အထောက်အထားမရှိဘူးလို့ရှစ်နှစ်ကျော်ဝီလျံဘာကပဲဆုံးဖြတ်လိုက်ပါတယ
် Apart from whether the acts were obstructive this evidence of non corrupt motives
လုံဆောင်မှုတွေကဥပဒေချိုးဖောက်တယ်မချိုးဖောက်ဘူးဆိုတဲ့ကိစ္စအပြင်စုံစမ်းစစ်ဆေးမှုကိုသမရအနေနဲ့ဥပဒေချိုးဖောက်တယ်ဆိုတဲ့ဆွဆဲပြောဆိုချက်တွေမဟုတ်ဘူးဆိုတာအခုရထားတဲ့အထောက်အထားတွေကအခိုင်အမာပြသနေပြီဖြစ်ပါတယ
်အောက်လွှတ်တော်ဥပဒေရေးရာကော်မတီဥက္ကဋ္ဌ Jared Nadler အပါအဝင်ဒီမိုကရက်တီကတော့သမရဟာဥပဒေချိုးဖောက်ဖို့အကြိမ်ကြိမ်ကြိုးစားခဲ့တယ်ဆိုတဲ့အသေးစိတ်အချက်တွေပါနေတာကြောင့်ဒီကိစ္စကိုထပ်မံစုံစမ်းသွားဖို့ကတိပြုပြောဆိုနေပါတယ
် The special counsel made clear that he did not exonerate the president and the responsibility now falls to Congress
သမရဟာအပြစ်မရှိဘူးလို့စုံစမ်းစစ်ဆေးမှုမူလာရဲ့အစိုးရခန်းစာမှာပြောမှထားတဲ့အတွက်သမရရဲ့လုပ်ရည်တွေပေါ်စုံစမ်းစစ်ဆေးဖို့လွှတ်တော်မှာတာဝန်ရှိလာပါတယ်အစိုးရခန်းစာအပြစ်ဆုံးအပြင်အထူးစုံစမ်းရေးမှူးမစ္စတာမူလာရဲ့တခြားထောက်ထားတွေကိုပါလွှတ်တော်ကိုပေးဖို့လိုပါတယ
်သမရအနေနဲ့ဥပဒေချိုးဖောက်ခဲ့ခြင်းရှိမရှိဆိုတဲ့ကိစ္စဟာဆက်ပြီးရှိနေဦးမှာဖြစ်ကြောင်းမိုင်ယာမီတက္ကသိုလ်ကဥပဒေပညာရှင်ဒေးဗစ်အဗရာဟမ်က Skype ကတဆင့်ပြောပါတယ
် I'm not sure that the findings constitute a victory for the president but those claims
ဥပဒေစည်းကမ်းတွေကသမ္မတအနေနဲ့အနိုင်ရလိုက်တာလို့ပြောလို့မရနိုင်ပါဘူးနိုင်ရတယ်လို့ပြောဆိုမှုတွေဟာရုရှားကထိရောက်စွာဝင်ရောက်ဆွတ်ဖက်နိုင်ခဲ့တာသမ္မတကနေစပြီးအင်မီတော်ဝန်ထမ်းအားလုံးကဥပဒေချိုးဖောက်ခဲ့တယ်ဆိုတဲ့တွေးစည်းကမ်းတွေနဲ့ဆန့်ကျင်နေပါတယ်
သမရထွန်းရဲ့လှုပ်ဆောင်မှုတွေနဲ့ပတ်သက်လို့ဥပဒေကြောင်းအရာညှင်းခုံပြောဆိုမှုတွေဟာအချိန်ကာလအကန့်အသတ်မရှိရှိနေလိမ့်မယ်လို့နိုင်ငံရေးဆိုင်ရာကြွန့်ကျင်သူဘီလ်ဆွီနီကလည်းပြောပါတယ
် If this goes on for weeks and months it will be another divisive issue
ဒီတိုင်းလာရီနဲ့ချီပြီးကြာသွားမယ်ဆိုရင်တော့ငကူကလေးကအယူအဆကွဲနေပြီဖြစ်တဲ့အတိုင်းမျိုးတွေမှာသဘောထားကွဲပြားတာတွေထပ်ဖြစ်လာနိုင်ခြင်းရှိပါတယ
်ရှင်းနေကျဝီလျံဘာအနေနဲ့ရှစ်လအတွင်းလွတ်တော်မှာလာရောက်ထွက်ဆိုပေးဖို့ဒီမိုကရက်တွေကတောင်းဆိုထားသလိုအထူးဆောင်ရမ်းရေးမှူးမစ္စတာမူလာအနေနဲ့မကြတော့တဲ့အနာဂတ်မှာလွတ်တော်မှာလာရောက်ထွက်ဆိုဖို့ဒီမိုကရက်တွေကလိုလားနေကြပါတယ်ခင်ဗျာ
ကိုစော်ဝင်လိုက်ပါရှင်ဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါတယ်နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်တော်ဦးဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်နီးကပ်လာချိန်မှာပဲမြေဆုံဆဲစီမံကိန်းအပီးတိုင်ဖြတ်သိမ်းရေးတောင်းဆိုတဲ့လူမှုလှုပ်ရှားမှုတွေအရှိန်မြင့်တက်လာနေပါတယ်။မနက်ဖြန်ဧပြီလ20ရက်နေ့မှာတော့အေယာဝတီကိုပြန်ရွေးယူကြမယ်ဆိုတဲ့ခေါင်းစဉ်နဲ့မြေဆုံဆဲစီမံကိန်းကိစ္စအဖြေရှာဖို့အကြိုစကားဝိုင်းတစ်ခုကျင်းပဖို့ရှိနေတယ်လို့မြေဆုံစီမံကိန်းဖြတ်သိမ်းနိုင်ရေးအတွက်လိုအပ်ရင်တရုတ်အစိုးရကိုရော့ကျေးပေးသွားမယ်ဆိုတဲ့အယူအဆတွေကလည်းတိုးလာနေပါတယ်။မြေဆုံရေးဆောင်ကြည့်နေတဲ့နိုင်ငံရေးအသိုင်းအဝိုင်းနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးပညာရှင်တို့ကိုကိုစော်ထက်ကမေးမြန်းတင်ပြထားပါတယ်
။နိုင်ငံတော်အတိုင်ငံဒေါန်ဆန်းစုကြည်ရဲ့ဒီရပိုင်းသွားမဲ့တရုတ်ပြည်ခီးစဉ်အတွင်းမှာကချင်ပြည်နယ်မှာလုံးမဲ့မြေဆုံဆဲတည်ဆောင်ရေးနဲ့ပတ်သက်ပြီးဆွေးနွေးသွားဖို့ရှိနေရကြောင်းအဲ့ဒီအပေါ်မှာလူစုကစိတ်ဝင်စားနေကြတာပါ။ဒီလိုခီးစဉ်မတိုင်ခင်မနက်ဖြန်စနေနေ့မှာပဲရန်ကုန်မြို့မှာတော့အေယာဝတီကိုပြန်ရွေးယူကြမယ်ဆိုရဲခေါင်းစဉ်နဲ့မြေဆုံအရေးဖြေရှာမဲ့သကဝိုင်းတစ်ခုကိုတဘာဝပတ်ဝန်းကျင်အရေးနားလည်ကြွညင်သူတွေနဲ့စပေးအမှုပညာအတိုင်းဝန်းကနာမည်ကြီးပုဂ္ဂိုလ်တချို့ပါဝင်ပြီးဆွေးနွေးကြဖို့ရှိနေကြပါတယ်တချိန်တည်းမှာပဲအရာဝတီကိုပြန်ရွေးယူရမယ်ဆိုရဲစကားလုံးအသုံးနှုံးပေါ်မှာလည်းနားလည်မှုတွေစိုးရိမ်မှုတွေအမျိုးမျိုးကွဲပြားလာနေကြတာပါမြန်မာအစိုးရအနေနဲ့တရုတ်အစိုးရကိုပေးထားတဲ့ကတိကဝတ်အတိုင်းအကောင့်တွေဖော်မလားဒါမှမဟုတ်ရင်စီမံကိန်းရဲ့တန်ကြီးကိုပြီးရောဘူးကဖြည့်ရှင်းသင့်တဲ့နီလန်းလားဆိုတဲ့အပေါ်မှာအမြင်ကွဲပြားနေကြတာပါအေယာဝတီကိုပြန်ရွေးယူကြမယ်ဆိုတဲ့စကားဝိုင်းကိုဦးဆောင်သူတဦးဖြစ်တဲ့ဒေါက်တာထွန်းလွင်ကတော့ပြည်သူကဒီစီမံကိန်းအတွက်ရောကြေးပေးရဟာအစိုးရကိုကူညီဖြည့်ရှင်းနိုင်မယ်နီလန်းတစ်ခုဖြစ်နိုင်ကြောင်း VOE ကိုပြောပါတယ
်ဒါတော့အစိုးရရဲ့ဒီဘက်ကဟောလားဒီဘက်ကတရုတ်နိုင်ငံရဲ့နောက်ပြည်သူရဲ့သုံးဖွဲ့ဆိုင်မှာဒါပြည်သူကလည်းသူတက်နိုင်တဲ့ဘက်ကနေပြီးတော့အစိုးရကိုကူညီချက်သဘောပါပဲအဲတော့ကျွန်တော်တို့ကဒါအစိုးရအနေနဲ့ဒီလိုပြန်ရွေးဖို့ဆုံးဖြတ်ခြင်းနဲ့ငွေကြေးကြီးမှာကဲကဲရှိနေတယ်ဆိုရင်ဒါပြည်သူကဝိုင်းထဲမယ်ဆိုတဲ့ဆန္ဒရှိတဲ့လူတွေရဲ့သဘောထားအတိုင်းလုပ်တဲ့ပွဲပါပဲကျွန်တော်တို့ကတော့တန်းနိုင်တယ်များ last minute ကြီးရော ARD ကိုကွယ်ပါပဲနိဒါပေမဲ့ decision ကတော့ဒါဘာလို့ပြောလဲရှိကာနာယာဆိုရာရဲ့ decision ပဲဖြစ်တော့မှာပေါ့နော
်နိုင်ငံကြီးလေးလာသူဒေါက်တာရံမျိုးသိန်းကတော့ဒါဟာနီလန်းတစ်ခုဖြစ်နိုင်ပြီမဲ့လဲတခြားနီလန်းတွေကိုလည်းထည့်သွင်းစဉ်းစားတဲ့ကြောင်းအခုလို့ပြောပါတယ
်ကျွန်တော်မြင်တော့မြစ်စုံကိုပြန်ရွေးရမယ်ဆိုတဲ့အသုံးအနှုန်းကဒီလိုမှမရှိဘူးလို့မြင်ပါတယ်
ဒီကုန်ကျစရိတ်ကိုပြန်ပေးတဲ့နီလန်းဟာလည်းပဲတစ်ခုဖြစ်တယ်ပါတယ်ဒါပေမဲ့အဲ့ဒီဂျော်ဂျီပြန်ပေးတဲ့နီလန်းတစ်ခုတည်းပဲရှိတာမဟုတ်ဘူးလို့ကျွန်တော်နားလည်ပါတယ်ဥပမာ project အစားကိုပေးတာမျိုးအခြားပေါ့လေနှစ်နိုင်ငံအကြားမှာတန်တမာနီးရညှိနှိုင်းဆွေးနွေးပြီးတော့အပြေရှာနိုင်တဲ့နီလန်းတွေရှိတယ်လို့မြင်ပါတယ
်2018ဒီဇင်ဘာ28-29မှာတရုတ်တန်အမတ်ဟုန်ရှန်ကကချင်ပြည်နယ်ကိုတွားရောက်ခဲ့ပြီးဘာသာရေးခေါင်းဆောင်တွေကချင်ပါတီနဲ့တွေ့ဆုံခဲ့ပါတယ်ဒီတွေ့ဆုံပွဲမှာကချင်အဖွဲ့အစည်းရဲ့အနေနဲ့အငင်းပွားနေရဲ့မြေဆုံဆယ်ကိစ္စအပါအဝင်ကချင်ပြည်နယ်မှာရှိတဲ့တရုတ်စီမံကိန်းတွေနဲ့ပတ်သက်ပြီးဝင်ရောက်မပတ်သက်ဖို့ပြောခဲ့ပါတယ်ဒါဟာအမေရိကန်နဲ့ပြည်ထောင်စုတာမတ်တွေကချင်ပြည်နယ်ကိုတွားပြီးတပတ်အကြာမှာဖြစ်ပါတယ်တရုတ်တာမတ်နဲ့အဲ့ဒီတုန်းကတွေ့ဆုံခဲ့သူတွေတဲကတဦးဖြစ်တဲ့ကချင်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးကွန်ကောင်အောင်ခန်းကမြေဆုံနဲ့ပတ်သက်ရင်ပြည်သူလူထုနဲ့တသားတည်းကန့်ကွက်ကြောင်း VOA ကိုအခုလိုပြောပါတယ
်ကျွန်တော်တို့ကချင်ပြည်သူလူထုကတော့ကချင်ပြည်သူလူထုနဲ့ကျွန်တော်ဒီဒီမိုကရက်တစ်ပါတီအပါဝင်ပေါ့နော်အဲဒီကတော့ကျွန်တော်မြစ်ဆုံကြီးကဒါဒီဆောက်ကိုရအဲကျွန်တော်လုံးဝအဲကန့်ကွက်ပါတယ်ကျွန်တော်အလိုမရှိပါဘူးနောင်နောင်ကိုလည်းဒီဟာနဲ့ပတ်သက်ပြီးမှဆွေးနွေးဆရာလည်းအကြောင်းမရှိဘူးဆိုတဲ့ဟာမျိုးပဲကျွန်တော်ပြောလို့ပါတယ
်မြစ်ဆုံနဲ့ပတ်သက်ပြီးအခုနှစ်ဇန်နဝါရီလတုန်းကလည်းငင်းညမ်းပါစီမြန်မာပြည်ကွန်ရက်ကဥဆောင်ပြီးမြစ်ဆုံဆယ်စီမံကိန်းရပ်တန့်ဖို့တိုင်းသုံးတိုင်းမြို့ပေါင်း20မှာကြေကြေပြန့်ပြန့်ကန့်ကွက်ခဲ့ပါတယ်အဲ့ဒီမြို့နယ်တွေကကောက်ခံလို့ရတဲ့လက်မှတ်တွေကိုစုဆောင်းပြီးနိုင်ငံတော်အတိုင်းအမြန်ရုံးလွတ်တော်ကုလသမဂ္ဂပြီးတော့မြန်မာတရုတ်တန်ရုံးကတဆင့်တရုတ်ကွန်မြူနစ်ပါတီစီကိုပေးပို့သွားမှာပါအဲ့ရနဲ့ပတ်သက်ပြီးမကြခင်သတင်းထုတ်ပြန်သွားဖို့ရှိကြောင်းငင်းညမ်းပါစီမြန်မာပြည်ကွန်ရက်ပြည်မျိုးတောင်အခံဦးညီညီကပြောပါတယ
်ကျွန်တော်တို့ရဲ့ဒေသခံအနေနဲ့ရောကျွန်တော်တို့ဒီကဲတက်ကြွလှုပ်ရှားသူတွေအနေနဲ့ရောပေါဝင်ဆောင်တဲ့လူတွေအနေနဲ့ရောလုံးဝလက်ခံနိုင်စမ်းမရှိဘူးလေဒီဆုံးစမန်နေတဲ့ပတ်သက်ဒီလက်မှတ်တွေကိုအားလုံးပြန်စုလို့အကြောင်းပါပဲပြန်စုပြီးရတယ်ကျွန်တော်သတင်းကရှင်းလင်းဖို့တစ်ခုလုပ်မယ်သတင်းကရှင်းလင်းဖို့ရရင်နေပြီးတော့ဘလောက်အရေးအတွက်ရလဲဖြစ်ကိုဆက်ပြီးတော့ဆောင်ရွက်မယ်ဆိုတဲ့ဥစ္စာကိုဒီတရင်းကရှင်းလင်းပွဲအပြင်ကျွန်တော်ထုတ်ပြန်သွားပါပါ
မြေဆုံဆယ်စီမံကိန်းရပ်တန့်ဖို့မြန်မာကက်တလက်ကာဒီနယ်ယဟန်အမတ်ချားစ်မောင်မိုကလည်းမြန်မာအစိုးရတာဝန်ရှိသူတွေကိုအေပီလ15ရက်ကဒုတိယအကြိမ်မြောက်စာပေးပို့မေတ္တာရပ်ခံခဲ့သလိုဒီတစ်ချိန်မှာတော့တရုတ်အစိုးရစီကိုပါတပြိုင်တည်းထဲပေးပို့ခဲ့ပါသေးတယ်မြေဆုံဆယ်နဲ့ပတ်သက်ပြီးတရုတ်အစိုးရနဲ့မြန်မာအစိုးရကြားနားလည်မှုတွေဘယ်လိုယူထားတဲ့စာချုပ်ပါအချက်အလက်တွေကိုဘယ်လိုရှိရဆိုတာကိုပွင့်လင်းမှုမရှိပါဘူးဒီစီမံကိန်းကို2006ဒီဇင်ဘာ28ရက်အဲ့ဒီအချိန်ကနိုင်ငံတော်အေဂျန်တာယာရေးနဲ့ဖွံ့ဖြိုးရေးအစိုးရရဲ့အမှတ်၁လျှက်စစ်စွမ်းအားဝန်ကြီးဌာနနဲ့တရုတ်စွမ်းအင်ကုမ္ပဏီ CPI ကြားချုပ်ဆိုခဲ့တာဖြစ်ပါတယ
်သောရရှင်ရှင်ကိုယ်ပိုင်ဦးချုပ်ခွင့်ရဝဒေတာမှာငင်းညာရေးတိစားမှုအနှစ်30ပြည့်ပွဲတော်ဖြစ်ဒီသတင်းပတ်ထဲမှာကျင်းပခဲ့ရမှာဖွင့်မျိုးတိုးတက်နေတဲ့ဒေတာပေါ်ကြံတန်းရင်းသားအင်အားစုတွေကအားကြစရာဖြစ်ခဲ့ရပါတယ်နိုင်ငံရေးစီးရေးစီးပွားရေးအင်အားတောင့်တင်းနေတဲ့ဝဒေတာရဲ့ဖွင့်မျိုးမှုတွေဟာတခြားတန်းရင်းသားဒေတာတွေအတွက်စံနမူနာကောင်းတစ်ခုလို့ဆိုနိုင်ပါသလားလက်နက်ကိုင်းအဖွဲ့အစည်းတွေနဲ့ငင်းညာရေးရဖို့အစိုးရရဲ့ကြိုးပမ်းမှုတွေမှာအမဝင်တဲ့ပုံစံတစ်ခုဖြစ်နေပါသလားဆိုတာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အတန်းဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကနေကြိုဆိုပါရရှင
်။ဗဒက်ပြန်စနေညတိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောရရှင်တွေကိုထပ်မံဖိတ်ခေါ်ပြသည်ရှင်။ဆက်ပြီးတော့ဒီထိုင်းနိုင်ငံကနေပြီးတော့မှမြန်မာနိုင်ငံဘက်ကိုပြန်သွားတဲ့နေရက်ပြန်ရွှေ့ပြောင်းအလုပ်သမားတွေလုပ်ငန်းကွေပြန်ဝင်နိုင်ကြရေးအလုံးရင်းနဲ့အိမ်ပြန်နေကြတဲ့အကြောင်းသတင်းပေးပို့ချက်ကိုတင်ပြပေးချင်ပါတယ်။တကြံကာလမှာအလုပ်နားရက်ပြီးဆုံးသွားပြီဖြစ်တာနဲ့အမျှတကြံတွင်းမှာအိမ်ပြန်ခဲ့ကြတဲ့ထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းအလုပ်သမားတွေဟာအခုဆိုရင်တော့လုပ်ငန်းကွေပြန်ဝင်နိုင်ဖို့ထိုင်းနိုင်ငံကိုပြန်သွားနေကြပါပြီ။ဒီလ30ရက်နေ့မတိုင်ခင်ထိုင်းနိုင်ငံတဲကိုပြန်လာပါမှအခမဲ့ပြန်လည်ဝင်ရောက်ခွင့် re-entry တုံးရမှာဘလို့ဒီတမတ်ရဲ့မတိုင်ခင်မှာသူတို့အလုံးကြီးနဲ့ပြန်နေကြတာပါတနေ့တနေ့ကိုတော့ပြန်တဲ့သူကဖျက်ပြ 6,000 လောက်ရှိနေပြီးတော့သွားလာရေးအခက်ခဲတွေနဲ့လည်းကြုံနေရတယ်လို့အလုံသမားရဲ့ကူညီပေးနေသူတွေကပြောပါတယ်တကြံအပြီးလုပ်ငန်းကွေပြန်လာနေကြတဲ့မြန်မာရွှေ့ပြောင်းအလုံသမားတွေအကြောင်းထိုင်းခြေဆိုင်သတင်းတော့မအေးမှသတင်းပေးပို့ထားပါတယ
်နေရက်ပြန်ရွှေ့ပြောင်းလို့သမားတွေအတွက်ထိုင်းဖက်ငွေ 1,000 ကုန်ကြပြီးဆောင်ရွက်ရတဲ့အိမ်ပြန်တုံးကြီး re-entry အစားအခမဲ့အိမ်ပြန်တုံး re-entry စနစ်နဲ့ဧပြီလ9ရက်နေ့ကနေဧပြီလ30ရက်နေ့အတွင်းမှာဝင်ထွက်ခွင့်ပြုတဲ့အကြောင်း Thai soya ga thop yan chin ya tha khe bi de na. April 9 ye ni ga sa lo niyet ko pyan ya de. Shwe pyao myama de ha lu ye 3000 kwe law shi da ba. Akhu kha ma ro de ni ko lu ye 6000 khan pyan la ni ja de so bi myama pi da mya a ye pu twae lut sha mu committee ye okkatha u mo jo ga khu lo pyo ba de.
Me thong myaw ri ma shi di ga wa twa da. Apo wa de ye win 4000 win chin law auk ga alu bo gate do 0 gate do te ye de de do Saudi gate, Ilejon, Sita gate, Ilejon, Ye gate, Mogo gate, Amati gate, Amasakon gate, Amasako gate, Sadia Pien, Parinigo Piade, Lee Gate Ale, Abidi Ataka Pian Lajare, Yidogale, Nero Maneu, Arale, the new Lunatown Wingan of Chile Suro, Aboade dear when Lidon Wingan out, Oga, Parinigo Piada, Natalau, Sadia Pien, the name we shout out of Pian Lai Ludo, Chandi Manu Yale.
A kusoyin, Yamabi Bekani, Miavrigo, Pianajare, Kari Hale, Luri, Miaji Pitamu, Lemma Miari, Pinidalu, Mesaugani, Pangago, Tete, Kari Male, Pianajaduri, and Miabia Shiraja, Kalamatigo, Puezariga, and Yetin, be Pianyoni Jarago, Tuyare, so be Umojoga Subare.
Jomezui, Ugalamadisui, and Mianayaba, Yuda Nayaba, Patamara, and Yat, Oya, Via, now VIV.
อันเนี้ย600นี่ပြီးတော့1000ဒီလမ်းမှာဆိုရင်600ရပြီအမြတ်ယူတယ်လို့ကြားသိတာပါအခုနေရတန်ကြသူတွေတဲကပြန်လာကြသူတွေဟာကရင်ပြည်နယ်နဲ့မွန်ပြည်နယ်ကနေအများစုဖြစ်ကြပြီတချို့ကတော့ကားလက်မှတ်အခက်ခဲတွေကြောင့်စောစောပြန်လာကြတာတွေလုပ်ငန်းခွင်ကိုနှစ်စန်းတည့်နှစ် re-entry visa တော့အခမဲ့အစီအစဉ်ကိုလုပ်ပေးခဲ့ပြီးတချို့ကတော့အဲ့ဒီအစီအစဉ်ကိုသိမ်းနားမလဲတာကြောင့်ဒီကနေ့နှစ်တွေတုန်းကတော့ပြန်တဲ့သူတွေနည်းပေမဲ့ဒီနှစ်မှာတော့ထိုင်းရနာပိုင်းတွေကလူဝင်မှုကြီးကြပ်ရေးရုံးကနေဆက်ရွက်စာတမ်းတွေပြုတ်လုပ်ပေးပြီးနေရပြန်မြန်မာတွေအတွက်မြန်ဆန်တဲ့အစီအစဉ်တွေကြောင့်ပြန်တဲ့သူအများအပြားရှိခဲ့ပြီးဒီနှစ်မှာတရားဝင်ဂိတ်ပေါက်၄ပေါက်ကနေကတရား
ဒီနေ့ကအစီအစဉ်
American Tamra Donald Trump Nayagare, the Tosicha Tamra Yukabama, Russia and Nashia Muru, Sonsan Sisiama, Tamara Handabo, Juzagara, Shimshi, two Sonsan Sisimu, Robert Mulaga, Serijin Sisigare, Tamale, Tamara Nine, Uri Chupaboti, Yuegejan, Tati Piana, Totamuro, Matugayabau, Democratic Party, Tamala, Hillary Clinton, Shimpangere, Yukabama, Atana, Yanamo, Trump, Damamo, to see you point at Russia Ruja, Puo Chansigere, Totamu Matuya, Jale, Manirunga, dear way to Piana. Samina Lia Lisa Shimina Shire, two sons of Yemuye, seeing Kazama, Machepi, Popia Tavare. Malinema Unicho, Sumulu, Bobe, Maigane, Sua Potapolo, Mane Rongawe, Notosavare, Unijone, Sua Poye, Notosavo, Lacan Labi Pire Jone, Tamara Ibrahim, Bobaka Kaitaya Yunga, Ginyaje, Topian Piosula Dava, Pigre Laremarunga, Dogon Lumiosu, Lecello, Tania Shire, Fulani, Lumiosu, Mumu Idama, Dia Chasella, Sula Pune, Tapia Kamu Pawin, Nangan Levanga, Champa Luyatri, Chitwala Gabi and Namawe, Unijone, Sua Poe, Notosavare, Pipare. ပြည်ထောင်နိုင်ငံပါရီမြို့ကနော်ထရဒမ်ကက်သီဒရယ်ဘုရားကျောင်းမီလာမှုဖြစ်ခဲ့ပြီးနောက်ကုလသမဂ္ဂရဲ့ပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာယူနက်စကိုကိုယ်စားလှယ်ဖွင့်တဲ့သမ္မတအီမန်နျူရယ်မက်ခရိုနိုသမ္မတနန်တော်မှာဒီနေ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။ကမ္ဘာကျော်နော်ထရဒမ်ဘုရားကျောင်းကြီးကိုတော့ယဉ်ကျေးမှုမှုနဲ့နေရာဖြစ်ယူနက်စကိုကထောက်ကူကကိုယ်စားတခုနဲ
ဒီနေ့အစီအစဉ်ထုတ်လုပ်ရေးမှုကကိုစောဝင်းလိုင်းဖြစ်ပါတယ်။စပိုင်းဆရာတပန်းအင်ဂျင်နီယာကတော့ဘွိုက်ဒက်ဇွန်ဂျက်ဖြစ်ပါတယ်ရှင်။ကျွန်တော်ကစုမမဒီနေ့ရက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်တစ်နာရီကြာကြာကိုးနာရီကနေ၁၀နာရီထိထုတ်လေးပေးမဲ့အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအ
This program has come to you from the Voice of America, Washington.
Thank you.